Yangon Dai Langta, Munich, Nyanga Chiaga, Angi Dia Jogu, Jujo Nitine Subi, Yeta Pune Yawati, Digini Mene Banga, Eaton Piacibu, Jubanalu, Tita the Nibakale Kuganga Gwe, Yunin Sanka and Ningi Pipwanga Vare, Dinia Mami Banshin Shire Sura Mahope, Yuami Pippi, Nibamiazwa Grega, Achicha Nitang Lai Nia Pitelu, Tita the Nugu Kuni Bini de Diablo Shiniga Piovare.
ဒီကြောင့်မို့ဘီယူအီမြန်မာပိုင်းတရင်တော်ကိုဆိုထက်ကရန်ကုန်မြို့ကနေတရင်ပြပို့ထားပါရဲ့ရှင်။လူကြီး9ယောက်ရှိရဲ့လိုင်းနာယာမြို့နယ်ညောင်ရွာကြီးရွာကနေတချို့ကျူးကျော်နေထိုင်နေဆိုတဲ့အကြောင်းပြချက်နဲ့ရေတပ်ဖွဲ့ပါဝင်ရဝိအင်အားလေးဆယ်လောက်ကဒီနေ့ဒီစမ
မြေကွက်ပိုင်ရှင်စုတို့ကမြင်းငါးစာကျုပ်အတူတွေကိုအသုံးချပြီးပိုင်ဆိုင်ရောင်းပြောလာရပုံမှာဒေသခံတွေကမကြည့်နှက်တဲ့အတွက်ဒီနေ့လိုကိစ္စတွေဖြစ်ရကြောင်းဒေါ်ခိုင်ခိုင်ဆွေကစက်ပြောပါတယ်။ကြာစံဆက်ယုံပိုင်ရှင်တတိယနေ့ပြီးတော့သူကပတ်သက်ရှိရဲ့ဆိုတော့ဟိုကနေ့ငါးလောင်းတစ်တောင်းလောင်းနဲ့အဲ့လိုဝယ်ပြီးတော့အဲ့လိုပဇက်နဲ့ဝယ်တာပေါ့ဒီနေ့မြေကွက်တက်မိုးတွေကဈေ
အတုဆိုတာကိုယ်ရင်းနဲ့တော့ပေါင်းလို့တာပေါ့ဒါမဲ့ထင်းအောင်ထင်းမဖြစ်အောင်လှုပ်ထားတဲ့စာချုပ်အတုလေး2000ခုနှစ်မှာဆိုပြီးတော့တတ်ထားတယ်2000ခုနှစ်မှာဒီစာချုပ်တွေမပေါ်သေးဘူးဒီနိုင်ငံမှာညီပုံညီအားဆိုရင်လည်းမရှိဘူးညီကွန်တန်းဆောင်ထားတာလည်းမရှိဘူးအရက်စာချုပ်လည်းမရှိဘူးအဲ့လိုမျိုးအနေထားလေးတွေနဲ့ဒီစာချုပ်ကအားနည်းချက်အများကြီးရှိပါတယ်ဒီနေ့ဒီဘယ်တရားရုံးကမှဒါဒီစာချုပ်ဟာတရားဝင်စာချုပ်ဖြစ်ပါတယ်လို့သုံးချက်ချက်တစုံတရာမှမရှိပါဘူးဒီတတိယဒီတရုတ်ကဘယ်လိုချင်းကြောက်လဲဆိုသူအစည်းအဝေးကိုဝင်ကုန်ပါသေးတယ်လောကအလျှော့မပေးတော့ဘူးဆိုပြီးအဲ့လိုဒီကိုချင်းကြောက်တာ
လူတယောက်တည်းကမြေကွက်အများကြီးမမှန်မကန်သိယူဖို့ကြိုးစားနေတဲ့အပေါ်မှာမိကွန်ထုတ်စရာဖြစ်နေပြီးဒေသခံတွေကတော့နိုင်ငံတော်တမသားချီတိုင်ကြားဖို့ရှိရဲလို့ဒေသခံတဦးဖြစ်တဲ့စောကဲစာကအခုလိုပြောပါတယ
်ဖက်ရှင်ဆိုတဲ့သူပြောတာပဲသူထုတ်ပြတဲ့ဒီရနေမှာက2000ခုနှစ်ကလေးရနေတယ်ပေါ့2000ခုနှစ်ကမှသူကစပြီးတရားစွဲတယ်ဆရာလက်ခံနိုင်စရာမဟုတ်ဘူးဆိုပြီးဖြစ်နေတယ်ပေါ့နော်ဆိုရင်ဒီလူကတော့ဒီဖက်ရှင်တယောက်တည်းကလည်းပြီးတော့ဒီ40 60 25ခုကိုဘယ်လိုနည်းနဲ့ရခဲ့တယ်လဲဆိုတာကလည်းမိကွန်ထုတ်စရာဖြစ်ပါတယ်ဒီနိုင်ငံတော်တမန်စီလေသူတို့ဟိုတမန်ဆက်လာတင်ဖို့ရှိတယ
်ဒီနေရာကိုအင်အားသုံးဖြည့်ရှင်းဖို့ကြိုးစားလာတာအခုချိန်နဲ့ဆိုရင်တတိယချိန်မြောက်ဖြစ်ပါတယ်စုစုပေါင်းအိမ်လုံးရေ30ကျော်ဖြည့်ဆည်းခံထားရပြီးကျန်တဲ့အိမ်60ကျော်ကတော့အမှုရင်ဆိုင်နေကြရပါတယ်